ဟန်ဒီနေတောင်ကုန်းမြို့နယ်မှာလွှတ်တော်ကိုယ်စားလှယ်တချို့နဲ့အာဏာရ NLD ပါတီဝင်တချို့ချင်းချောက်ခံနေရတဲ့တဲ့ရင်ကိုပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်တောင်ပိုင်းကတောင်ကုန်းမြို့နယ်မှာမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်တချို့နဲ့လွှတ်တော်ကိုယ်စားလှယ်နှစ်ဦးကိုအမည်မသိသူတွေကလာရောက်ချင်းချောက်တာတွေရှိနေတာကြောင့်တင်းချောင်နေရတယ်လို့တောင်ကုန်းမြို့နယ်မြို့သားဒီမိုကရေစီဖွဲ့ချုပ်ဒူဩကတာဦးထွန်းကြီးကပြောပါတယ်။
အလုံးပေါင်းလိုက်ရဲ့ဆိုရင်အဲ့ဒီမှာဝင်းလိုက်တယောက်ရဲ့နောက်ပြီးတော့သန်းချေတယောက်ရဲ့ဟာဦးတင်ပြောင်တယောက်ရဲ့ဆိုတော့အဲလက်ရှိအဓိကကြားတဲ့လက်ရှိတော့၃ယောက်ပေါ့လွတ်တော်ကိုယ်စားလှယ်၂ယောက်ပါဆိုရင်တော့၅ယောက်ပေါ့ဟုတ်ကဲ့အခုတိတ်ဆောင်နေကြတယ်ဒီလွတ်တော်ကိုယ်စားလှယ်တွေကတော့မြို့မှာရှိတာပေါ့ဒါပဲဒုတိယမြေကတော့ရန်ကုန်ပြန်တော့ပြီဟုတ်ကဲ့ဒီမှာဟို၂ယောက်ကတော့ဝင်းလိုက်တို့သန်းချေတို့ကတော့ဒီမှာတိတ်ဆောင်နေရပါတယ်
တောင်ကုန်းမြို့နယ်ဘူးရှင်မော်ကြီးရွာကအင်ဒီပါတီဝင်တဦးကိုလည်းရေးရောင်ဆောင်ပြီးနေအိမ်ကိုလာရောက်ခေါ်ဆောင်ခဲ့ပေမဲ့လွတ်မြောက်ခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပြောခွင့်ရမုံရွာအောင်ရှင်ကပြောပါတယ်
။သူကတော့အေးလို့ထင်နေတယ်နော်ဒါမလီကြသေးပါဘူးအဲ့လိုဖြစ်နေနော်ကျွန်တော်အဲ့လောက်ပဲကြည့်နေတယ်ဗျ။အဲကျွန်တော်တင်ဟာလို့ထင်နေဗျ။ပထမတစ်ယောက်တုန်းကဥတန်းတီးထင်တယ်ဥတန်းတီးဆိုတဲ့ပုဂ္ဂိုလ်ဘောဒရောအရဝန်နဲ့လာပြီးတော့ခေါ်ရဲတဲ့ခေါ်ဥတန်တေးကရဲသူကရဲဆိုပြီးတော့ခေါ်တာပေါ့ဒါပေမဲ့ရဲရုပ်မပေါ့ဘူးပေါ့လေရဲပုံစံမပေါ့ဘူးအဲဒါကြောင့်ဥတန်တေးကမလိုက်ဘူးပေါ့လေအဲ့အမျိုးတွေလည်းကြားတယ်ဒါကြောင့်ကြားတာပြောတာနော်ကြားတာပြောစိုးပဲကမကြားဘူးအခြားနှစ်ယောက်ပေါ့လေမြို့နယ်ကော်မတီနဲ့ခရိုင်ကော်မတီအဲ့နှစ်ယောက်ကတော့ချင်းကြောက်တယ်လို့သူကြားတာ
ဒါပြင်တောင်ကုန်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နီနီမင်းကိုလည်းပြီးခဲ့တဲ့လပိုင်းလောက်ကချင်းချောက်ခံခဲ့ရတယ်လို့ဒေါ်နီနီမင်းကပြောပါတယ်
။ဟာကျွန်တော်ကိုချင်းချောက်နေတာကကျွန်တော်ရို့ဟိုဥတွဲပြီးတော့ပေါ့နော်။ဒီပြီးခဲ့တဲ့တိုင်းကဒီရွာတွေမှာ quarter center တွေကို quarter center တွေမှာပုံစုတန်းပြီးတော့ရင်းစစ်စစ်ပူတန်းနေကြအောင်။ရွာတွေမှာလာပြီးတော့ဟိုဒီဆိုင်ဘုတ်တွေကိုပူဇော်ခိုင်းတယ်။ဘယ်လိုတွေလုတ်ခိုင်းနေပါလဲ။နောက်ပြီးတော့အဲဒါတဲ့တင်ပြီးပါပါညာသူတို့ရေတော့အကောင့်သူတို့ကနေပြီးတော့ live ပေါ်တက်ပြီးတော့ဒီမှာတော့ဒီမျိုးလုပ်တယ်မဟုတ်ဘူးလို့ချင်းလိုက်ရမယ်ပါညာသူတို့ပေါ်မှမှာပေါ့တင်လာပေါ့ပွာတာပေါ့တင
်အခုလိုပါတီဝင်တွေချင်းချောက်ခံနေရတာကိုစိုးရနေနေချင်းချင်းပေးသိမ့်တယ်လို့တောင်ကုန်းမြို့နယ်မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဒေါ်အောက်ချာဦးထွန်းကြီးကပြောပါတယ
်ဒီချင်းချောက်မှုဆိုတာကတကယ်လို့ဒါလူကိုတွေးလို့ဖမ်းဆီးကိုဆောင်သွားမယ်ဆိုရင်ထမ်းပြီးတော့မေးစရာရှိစရာဆွေးနွေးစရာဆိုတာမျိုးကလည်းရှိမှာမဟုတ်ဘူးနဲ့တက်တဲ့ဒါအသက်ခံရတဲ့အတိုင်းသာရှိတော့နိုင်နေဖို့လေဟုတ်ကဲ့အဲ့ဒီခါမှာဒါရေတိုးရေရှည်စဉ်းစားကြည့်တဲ့အခါရေတိုးအနေနဲ့ဒါပြီးသွားမယ့်ကိစ္စမျိုးလည်းမဟုတ်ဘူးဘယ်အချိန်ထိဒီလိုရှင်းချောက်နေမလဲဒါဒီအစိုးရပိုင်းဆိုင်ရာတွေကတော့ဒီရှင်းချောက်မှုတွေကိုဘယ်လိုအကူအညီပေးနိုင်မလဲအဲ့ဒါမျိုးတွေကိုအစိုးရအနေနဲ့တာဝန်ယူပြီးချင်းပေးစီခြင်းနဲ့ပေါ့လေ
မနေ့ကလည်းတောင်ကုန်းမြို့နယ်ဘူးရှင်မော်ကြီးရွာတော်တူကိုရခိုင်လက်နက်ကန်အဖွဲ့ကဖမ်းဆီးခေါ်ဆောင်တော့တယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။အဖွဲ့ကတော့တောင်ကုန်းဒေသခံတူကိုဖမ်းဆီးခဲ့တယ်ဆိုတာတတိယမှတ်တာဖြစ်တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောဆိုထားပါတယ်
။ဟောဟုတ်ကဲ့ပါခင်ဗျာဒီတောင်ကုန်းဘက်မှာဒေသခံတရားကိုကျွန်တော်တို့ကစားဖမ်းခေါ်တယ်ဆိုတာအဲ့ဒါလုံးဝမဟုတ်ဘူးကြာဒါတတိယဟိုအမှားပဲဖြစ်ပါလိမ့်မယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီဒေသခံတွေစီကတိရတဲ့လောက်ကတော့ဟိုအဲ့ဒီမှာသူ့ကိုရေးကဖမ်းသွားတယ်လို့ပြောတယ်။ဟိုအဲ့ဒီမှာရေးကလာဖမ်းတယ်ဆိုတာကတော့ဒါသူတို့ဟိုဘာကြောင့်ဖမ်းတယ်လဲ။နော်ဘယ်သူတွေဘယ်လိုပြဿနာနဲ့ဖမ်းတယ်လဲဆိုတော့အဲ့ဒါတော့ကျွန်တော်တို့လည်းမသိဘူး။ဆိုတော့ကျွန်တော်တို့ဘက်ကတော့အဲ့လိုမျိုးဖမ်းတာရှိတာဟိုလုံးဝမရှိဘူးကြ။ဒါတက်တဲ့နေပြီးတော့မှဆက်ဆွေးတာသာဖြစ်တယ်။
ရခိုင်ပြည်နယ်အတွင်းမှာစိုးရတက်တဲ့ရခိုင်လက်နက်ကန်အဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းမှာ NLD ပါတီဝင်တွေလွှတ်တော်ကိုယ်စားလှယ်တွေကိုအဖွဲ့ကဖမ်းဆီးခဲ့တာရှိသလိုတပ်မတော်ဖက်ကလည်းဒေသခံတွေကိုမကြာခဏဆူဆူလိုဖမ်းဆီးစစ်ဆေးနေတာတွေရှိနေပါတယ်။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်။